2020 American Tamara ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့ရက်လက်ကိုပြောင်းလဲပြီးတော့အာဏာကိုထိန်းချုပ်ဖို့ကြိုးစားမှုနဲ့ Federal တရားရုံးကနေသူ့ပေါ်မှာတရားဆွဲဆိုထားတာအတွက်အပြစ်မရှိဘူးလို့ American Tamara ဟောင်း Donald Trump ကတက်တရီနဲ့ Washington DC ရဲ့တရားရုံးတော်တရားသူကြီး Moxilla ဥပဒေရရှိမှောက်မှာရှောက်လဲလိုက်ပါတယ်။ Tamara ဟောင်း Trump ဟာ Tamara တာဝန်ပြီးဆုံးချိန်ကစပြီးတော့နှစ်နှစ်ခွဲလောက်ကြာမှအခု Washington DC ကိုတရားရင်ဆိုင်မှုပြန်ပြီးရောက်လာတာပါ။သူ့ရဲ့အနိကန်လုတ်ကိုင်းသူတွေရဲ့တက်တည်ထွက်ဆိုချက်တွေပြန်ပြောပြချက်တွေကိုလက်လက်ချီချမ်းသာစစ်ဆေးခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲမဲမသမားမှုဆိုင်ရာရာဇဝတ်မှုလေးမှုနဲ့တရားရေးဌာနကအထူးစုံစမ်းစစ်ဆေးသူ Jack Smith ကအင်္ဂါနေ့မှာအမှုဖွင့်တရားဆွဲဆိုလိုက်တာဖြစ်ပါတယ်။လာတော်ကြတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်နေရတဲ့ Trump အတွက်အခုတရားရုံးရှောင်လင်းမှုကတော့လေးလာတာကာလအတွင်းတက်တရအချိန်မြောက်ဖြစ်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့တမရာဟောင်းထရမ့်ဟာရုံးတော်မှာလက်ပွေယူရတဲ့အတူသူ့ရဲ့ကိုယ်ရည်အချက်လက်တိစိတ်ဘောင်ဝင်တရားရင်ဆိုင်ရသူတွေကိုမေးလေရှိတဲ့မေးခွန်းတွေကိုဖြေကြရတာဖြစ်ပါတယ်။ဒီရုံးတော်ဟာ2021 January 6ရက်ရွေးကောက်ပွဲရက်လက်အတည်ပြုဖို့လှုပ်ဆောင်နေချိန်မှာထောင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝင်ရောက်စီးနှင်းနဲ့လွှတ်တော်နဲ့မိုင်ဝက်လောက်ပဲဝေးပါတယ်။အစိုးရရှေ့နေတွေကတော့ဒါအမေရိကန်ရဲ့ဒီမိုကရေစီအခြေခံအုတ်မြစ်ခံမှမှုရောပေါ်အောင်အဲ့ချိန်ကတမရတာဝန်ထမ်းဆောင်နေတဲ့ပုံကိုတောင်းနေတယ်မယုံနိုင်စရာကြိုးပမ်းနေလို့ရလို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့တက်တန်း248နှစ်တန်းမှာတမရဟောင်းတောင်းနေတဲ့ပထမဆုံးရာဇဝတ်မှုခင်တဲ့သူဟာတရားဆွဲဆိုခံရနေရတာဖြစ်ပါတယ်။